2023年မြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်သုံးသပ်ရင်အကောင်းဆုံးလို့ပြောကြတဲ့အထက်မှာငွေကြေးတည်ငြိမ်လာမှုနဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းဖွံ့ဖြိုးလာခြင်းပဲဖြစ်တယ်လို့စီးပွားရေးလေ့လာသူတွေပညာရှင်တွေကပြောကြပါတယ်။တချို့လေ့လာသူတွေပြောတာကမြန်မာနိုင်ငံမြို့ကြီးတွေနဲ့နေရာအနက်မှာဆောက်လုပ်ရေးလုပ်ငန်းတွေများလာတဲ့ကြောင့်အလုပ်ခန့်အထားနိုင်မှုတွေများလာတဲ့အတွက်ဆောက်လုပ်ရေး င်တွက်ပတ်တွင်ရင်မူဥတင်ထုံးအောင်ကပြောပါတယ
်ခီသွတ်လုပ်ငန်းတိုးတက်တာကစီးပွားရေးနိုင်ငံရေးပြည်မှုရေးအကုန်လုံးတပ်ပွင့်နေလာတဲ့အဲ့ဒီအာရီရဲ့နောက်ဆက်တွဲဖြစ်လာလိုက်တဲ့အခါကျတော့ဒီမိုကရေစီကိုသွားတဲ့ transaction ရှိလာတယ်ရှိလာတဲ့အချိန်မှာကမ္ဘာရဲ့စိတ်ဝင်စားမှုခံရတယ်ပေါ့ sanction ကနေပြီးတော့ပြန်ပြီးလွတ်လိုက်တယ်ဆိုတဲ့ကိစ္စမျိုးတွေလည်းပြန်ပါလာတယ်ဒီအချက်တွေကအများကြီးထောက်ကူပြုပါတယ်2009-2010လောက်ကတတမ်းမရှိခဲ့ဘူး4သိန်း5သိန်းရှိရာနေပြီးတော့အခု2013မှာဆိုလို့ရှိရင်နေဇက်ဝင်ပေါက်ကဝင်နေဧည့်သည်ပါထက်တွက်မယ်ဆိုရင်နှစ်သန်းတိတက်လာခဲ့တယ်ဒါတိတာတဲ့ပြောင်းလဲမှုတကူက2013မှာတိတာတဲ့ပေါ့နော်2012တုန်းကဆိုလို့ရှိရင်ကျွန်တော်တို့ကတတမ်းကြော်ကြော်ပဲရှိတယ်ပေါ့ 100% တော့ထပ်ပြီးတိုးလာတယ်ပေါ့2017တုန်းကဆိုလို့ရှိရင်ကျွန်တော်တို့ကတတမ်းကိုမပြည့်ဘူ
းဒါပေမဲ့လည်းနိုင်ငံတကာကခီးသွွားဧည့်သည်တွေကိုအဲ့ဒီပမာဏလောက်ထိလက်ခံပေးနိုင်ဖို့အတွက်တပီလုံးမှာဟိုတယ်အလုံးပေါင်း2000ရှိပေမဲ့မလုံလောက်သေးဘူးလို့လည်းပြောပါတယ်။အားနည်းချက်ကတော့ပြည်တွင်းကုန်ထုတ်လုပ်မှုပိုင်းနဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာမယ်လို့မျှော်လင့်ထားကြတာဖြစ်မလာသေးတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလက်ခံမဲ့ဥပဒေပြဋ္ဌာန်းထားပြီးဖြစ်ပေမဲ့နိုင်ငံခြားသားတွေရင်းနှီးမြှုပ်နှံမှုအနည်းနေသေးပြီးလက်ရှိမှာတယံဇာတထုတ်လုပ်ရေးနဲ့ဆက်သွယ်ရေးဝန်ဆောင်မှုတွေပဲရှိနေသေးပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအစိုးရကဥပဒေပြဋ္ဌာန်းပြီးဖိတ်ခေါ်ခဲ့ပေမဲ့2013ခုနှစ်မှာအကြီးစားဆက်မှုလုပ်ငန်းပိုင်းတွေလာရောက်ရင်းနှီးမြှုပ်နှံမှုတွေမရှိသေးပဲဝန်ဆောင်မှုလုပ်ငန်းတွေလောက်သာရှိနေသေးတယ်လို့သိရပါဗျ။2013ခုနှစ်ဟာမြန်မာစီးပွားရေးကမ္ဘာနဲ့ပြန်ချိတ်နိုင်မှုလမ်းစာပွင့်တဲ့နှစ်လို့လည်းဆိုနိုင်ပါဗျ။ကမ္ဘာ့ဗန်ပါဝင်ဂျပန်စတဲ့နိုင်ငံတွေနဲ့ကျွေးလျော်အကျွေးပြန်ချေးနိုင်အောင်ကြိုးပမ်းရတဲ့နှစ်လည်းဖြစ်တယ်လို့ EU ဥရောပသမဂ္ဂဈေးကွက်မှာမြန်မာနိုင်ငံကကုန်ကြမ်းတွေတင်သွင်းနိုင်မှုစတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအစပြုရတဲ့နှစ်လို့လည်းဆိုကြပါဗျ။တချိန်တည်းမှာလည်းကမ္ဘာစီးပွားရေးဖြစ်ပေါ်တိုးတက်မှုကိုကြည့်ပြန်ရင်လည်းအမေရိကန်ပါဝင်အနောက်ဥရောပနိုင်ငံတွေမှာလည်းစီးပွားရေးအနေနဲ့ကျဆင်းတဲ့နှစ်လိုမျိုးဖြစ်နေတဲ့အတွက်မြန်မာနိုင်ငံကိုပြည်ပရင်းနှီးမြှုပ်နှံမှုတွေမျောလင့်ထားသလိုဝင်မလာကြသေးတာလို့သုံးသပ်ကြတာလည်းရှိပါတယ်။သို့တော်လည်း2013မြန်မာစီးပွားရေးအားအကောင်းဆုံးကတော့ငွေကြေးဈေးကွက်တည်ငြိမ်လာတာဖြစ်ပါတယ်။2013ခုနှစ်အတွင်းနိုင်ငံခြားငွေလဲလှယ်မှုနှုန်းတွေကအရင်နှစ်တွေကလိုအတက်အကျမရှိတော့ဘဲဒေါ်လာကို1,900တွင်းမှာတည်ငြိမ်လာတဲ့အတွက်အယောင်ဝယ်လုပ်ငန်းတွေမှာမြန်ဆန်လာတယ်လို့စီးပွားရေးပညာရှင်ဦးခမောင်ညိုဘောကဗေဒကသုံးသပ်ပြောပါတယ
်။ခုကတော့ဒီခါလိုက်ကွက်တာကအမျိုးမျိုးနဲ့တွေ့နေတာပေါ့လေ။ခုကနိုင်ငံခြားငွေလဲလဲရာစုတမျိုးတည်းရှိတယ်။တော့ဒီနိုင်ငံခြားငွေကိုပုဂ္ဂလိကပါဏီကနေတစ်ဆင့်နဲ့တော့လွှဲပြောင်းခွင့်နေရှိတယ်။အဲ့တော့အယောင်ဝယ်တွေပို့ပြီးတော့မြန်ဆန်ဆန်တော်တော်လေးရှိလာတယ်။နောက်စရင်တွေ့တဲ့ခါမှာဘရားမရှိဘူးနော်။ဒါလိုအကျိုးကျေးဇူးတွေရှိပါတယ်။နိုင်ငံခြားငွေလဲလဲတော့အမျိုးမျိုးဖြစ်နေတဲ့ဟာကတကယ်တကယ်လက်တွေ့မှာနော်။ပြည်တိုင်းပြည်ဝငွေတက်တာပဲဖြစ်ဖြစ်အယောင်ဝယ်မှာဖြစ်ဖြစ်အဲ့ဒီဟာတော်တော်ကိုဆရာရှုတဲ့ကိစ္စကြီးပါနော်။အဲ့ခုကတော့အဲ့ဒီဟာကအရာမှဒီနေပေါင်း340လောက်ပေါ့နော်။ဒီပြည်ဦးပြင်ပြောင်းလဲတဲ့ခါကြီးဆရာတို့ကပြည်ဦးပြောင်းလဲလိုက်နေတာပေါ့နော်။
ဒါအပြင်2013ခုနှစ်ဟာစက်မှုဇုံစီးပွားရေးလုပ်ငန်းတွေတိစောက်ဖို့အားယူနေတဲ့နှစ်လို့လည်းပြောနိုင်ပါတယ်။တီလဝါအထူးစီးပွားရေးဇုံကိုဂျပန်နဲ့သဘောတူညီချက်ရပြီးအကောင့်တဲပေါ်ဆောင်ရွက်ဖို့တာဆူတဲ့နှစ်လည်းဖြစ်တယ်လို့ဒဝဲရင်နဲ့စိတ်ကန်စီမံကိန်းလိုမှာတော့စီမံကိန်းရပ်တန့်နေတဲ့အတွက်မရေရာသေးပဲရှိနေပါသေးတယ်။မြန်မာနိုင်ငံစီးပွားရေးတိုးတက်လာဖို့အတွက်ပြည်တွင်းထုတ်ကုန်တင်တာမှကပဲပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပါဖိတ်ခေါ်နိုင်ဖို့ဆိုရင်အခြေခံလိုအပ်ချက်တွေရှိနေပါသေးတယ်။အဲ့ဒါတွေကတော့လမ်းမဆက်သွယ်ရေးကောင်းမွန်ဖို့အင်တာနက်နဲ့ဆက်သွယ်ရေးဝန်ဆောင်မှုကောင်းဖို့နဲ့အဲ့ဒီအထက်မှာလျှက်စစ်မီအလုံးလောက်ပေးနိုင်ရေးပဲဖြစ်ပါတယ်
ဒီ2013မှာတော့မြန်မာနိုင်ငံမှာစီးပွားရေးကတော့နခင်နှစ်တက်စားတော့တက်လာတယ်ပေါ့လေဒါပေမဲ့ထင်လောက်တော့အားရပါးရဖြစ်မလာဘူးဝင်လာတာက FDI အနေနဲ့ကတော့များသောအားဖြင့်စက်ပစ္စည်းအချက်ယုံကြီးတွေ Human Resources သုံးတဲ့ထယ်ကျုပ်လောက်ပဲများနေတယ်အားမရဘူးပေါ့လေသူတော့နည်းနည်းအလုတ်ကင်တော်တော်များရကြပါလေဒါပေမဲ့လို့တိုင်းပြည်အတွက်ကတော့ကုန်ထုတ်မှုလုပ်ငန်းမှာဒီထယ်ကျုပ်လောက်ပဲဖြစ်နေတော့ဤပညာသိမှာမဟုတ်ဘူးပေါ့လေဒါပေမဲ့နှစ်ကိုတော့နည်းနည်းမျှော်ရမှာပေါ့လေနော်စက်ယုံကြီးတွေမဝင်နာတော့တည်ရတာတော့ဒီပြည်ကြီးမမဝင်လာရင်ဒီညစစ်တာကလုံလောက်အောင်သူတို့မပေးနိုင်ဘူးလို့ဖြစ်နေတယ်အဲဒါကြောင့်သူတို့စောင့်နေတဲ့သဘောလေးရှိပါတယ်အကျိုးဆက်ယုံနေရလဲကိုယ့်အကူတောင်းယူပါဆိုတဲ့သဘောမျိုးသက်ဆိုင်ရာပြောတယ်တဲ့အစ်ကိုထုတ်ပါဒါပေမဲ့သူတို့ကလျှက်စစ်ထုတ်တယ်လို့မဟုတ်တော့သူတို့ကပစ္စည်းပဲထုတ်လို့တာပေါ့လေအဲ့ဒီအတွက်အချိန်စောင့်မယ်ဆိုပြီးတော့ပြောတာလေးရှိပါတယ
်လိုင်တရာစက်မှုဆောင်ဥက္ကဋ္ဌဦးမြတ်သိန်းအောင်ကပြောသွားတာပါအနှစ်ချုပ်အားဖြင့်2013ခုနှစ်ဟာမြန်မာစီးပွားရေးအားကောင်းလာဖို့အတွက်တာဆူးတဲ့နှစ်လဲဖြစ်တယ်လို့သုံးသပ်ကြတယ်လို့ ကမ္ဘာပန်းလူနိုင်ငံတကာအဖွဲ့အစည်းကြီးတွေကတော့2013ခုနှစ်မြန်မာစီးပွားရေးကိုအကောင်းမြင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။